မြန်မာနိုင်ငံမှာစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားမှာပြင်းထန်တဲ့တိုက်ပွဲတွေဟာလူဦးရေထူထပ်တဲ့မြို့ပြနေရာတွေအထိကျပြန့်နေပြီးတော့2022ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအကြီးအကျယ်ဆုံးနဲ့အခြေပြန့်ဆုံးတိုက်ပွဲတွေဖြစ်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေမှာလမ်းပန်းဆက်သွယ်ရေးတော်တော်များများပြတ်တောက်နေတယ်လို့ဗုဒ္ဓနေရုံကဒီနယူးယောက်မှာပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောကြားသွားခဲ့ပါတယ်။
Many transport routes in parts of the country affected by conflict remain blocked, with airports closed and telecommunication services disrupted.
တိုက်ပွဲပဋိပက္ခတွေဖြစ်နေတဲ့နေရာကလေဆိပ်တွေအပါအဝင်ဆက်သွယ်ရေးလမ်းကြောင်းတော်တော်များများပိတ်ဆို့နေတယ်လို့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေလည်းပြတ်တောက်နေတယ်လို့ပြောသွားတာပါ။စိန်ခေါ်မှုတွေကြားကကုလသမဂ္ဂရဲ့မိဖက်အဖွဲ့အစည်းတွေနဲ့အရသာပြည်သူတွေအသက်ရှင်ရေးအတွက်လိုအပ်နေတဲ့အကူအညီတွေကိုဆက်လက်ပေးနေတယ်လို့နောက်ထပ်လိုအပ်နေတာတွေကိုလည်းတုံ့တက်နေတယ်လို့ဒီကုလသမဂ္ဂတွေးမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာရင်ဟတ်ကပြောပါတယ်။အခြေခံကျန်းမာရေးဆောင်ရှားမှုငွေကြေးအစားအသောက်နေရာထိုင်ခင်းစတာတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။အိုးအိမ်ဆွန့်ထွက်ပြေးနေရတဲ့ပြည်ရင်းဒုက္ခသည်စုစုပေါင်း2,000ကျော်ရှိနေတဲ့မြန်မာနိုင်ငံထဲမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ရန်ပုံငွေအရေးပေါ်လိုအပ်နေတယ်လို့အကူအညီလိုအပ်တဲ့နေရာတွေစီကိုထိထိရောက်ရောက်ပို့ပေးနိုင်ခွင့်လည်းလိုအပ်တယ်လို့သူကထောက်ပြသွားပါတယ်။ကိုကန့်တအန်းနဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းမဟာမိတ်တပ်တွေရဲ့10/29စစ်စင်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်၊ကယားပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းတို့မှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်အောက်တိုဘာ26ရက်နေ့ကနေနိုဝင်ဘာ21ရက်နေ့အထိပြည်ရင်းဒုက္ခသည် 28,600 ကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူအိုချာကပြောပါတယ်ရှင်။